11 media သတင်းတောက်တွေကိုအခုလိုအာမခံပေးလိုက်တဲ့အပေါ်ကြိုးကြောင်းောင်းနဲ့ဒီပြဿနာကိုအေးအေးဆေးဆေးပြန်လည်ပြေလည်အောင်ဖြေရှင်းစေလိုကြောင်းပညာရေးဒုဝန်ကြီးကပြောဆိုလိုက်ပါတယ်ပြဿနာတွေပြေလည်အောင်ဖြေရှင်းနိုင်ရေးနိုင်ငံတော်သမ္မတကညွှန်ကြားထားသလိုသတင်းမီဒီယာကောင်စီဘက်ကကြားဝင်ဖြေရှင်းပေးဖို့ဆိုရင်တရားရုံးကအာမခံပေးလိုက်ုံနဲ့မလုံလောက်ပဲအမှုကိုပြန်ရုပ်သိမ်းဖို့လိုတယ်လို့သတင်းသမားတွေကသုံးသပ်နေတာပါမဆုမုံကဆက်သွယ်မေးမြန်းတင်ပြပါမယ်
ရန်ကုန်တိုင်းဒေသကြီးဆိုရဖွဲ့ကိုပြည်သူအများကအကြီးညိုပြတ်အောင်ရေးသားခဲ့တဲ့ဆိုရဆွဆွဲချက်နဲ့ရန်ကုန်တိုင်းဆိုရဖွဲ့ရဲ့ညွှန်ကြားရေးမှူးဦးအောင်ကျော်ခိုင်ကတရားလိုလုပ်ပြီးအမှုဖွင့်ထားလို့ဖမ်းဆီးထိန်းသိမ်းခံထားရတဲ့အလဲပန်းမီဒီယာကအေဒီတာချုပ်တာဝန်ခံအေဒီတာနဲ့သတင်းတောက်ပေါင်း၃ဦးဟာဒီကနေ့မှာတော့ရန်ကုန်တိုင်းတာမွေမြို့နယ်တရားရုံးကတဦးကိုသိမ်းတရားစီနဲ့အာမခံနဲ့ပြန်လွတ်မြောက်လာကြပါတယ်အခုလိုမျိုးတရားရုံးကနေအလဲပန်းသတင်းသမား၃ဦးကိုအာမခံပေးလိုက်တဲ့အပေါ်ဝမ်းသာကြိုးဆိုကြောင်းနဲ့ပြဿနာကိုပြေလည်အောင်အေးအေးဆေးဆေးဖြေရှင်းကြပြီလို့ပါတယ်လို့ပြည်သားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထွန်းက VOA မြန်မာပိုင်းကိုပြောပါတယ
်မီဒီယာကမှမီဒီယာလောကနဲ့အစိုးရကမှာတဲ့လို့ပေါ့ဆိုမှုပေါ်တဲ့မှုတွေနေပါတော့လေအစီအစီတော့လေကျွန်တော်တော့ဝန်တာလေးပါဘူးဒါကောင်းလေးလက်ခဏပါကျွန်တော်ကြိုးဆိုပါတယ်ဆက်ပြီးတော့အဲ့ဒါကိုဒီကြံစည်တာကိုခိစားပြီးအောင်ဒီအေးအေးဆေးဆေးနဲ့ပြေလည်အောင်ဖြေရှင်းသွားနိုင်ပါလိမ့်လို့ကျွန်တော်ကြိုးလေးဆွတောင်းပါတယ
်အထူးသဖြင့်ကတော့တရားစွဲဆိုဖမ်းဆီးအရေးယူမှုတွေနဲ့မကြခဏထိတ်တိုက်တွေ့နေတဲ့သတင်းမီဒီယာတွေနဲ့အစိုးရတို့ကြားပုတ်တိုက်မှုတွေလဲပါပြီးတော့မန္တန်ကြီးတွေကြားမှာဆက်ဆံရေးကပို့ပြီးတော့မှအဆင်ပြေချောမွေလာစီလိုပါတယ်လို့လည်းဒုဝန်ကြီးကပြောပါတယ
်ဆိုတော့ဒီကိစ္စကိုကျွန်တော်ဒီလက်ရှိဖြစ်နေတဲ့ပြဿနာကိုပြန်ဝန်းလာပါတယ်အဲ့ဒါကိုရှင်းဆက်ပြီးရတယ်လို့ပို့ပြီးတော့အေးရှင်းရှင်းနဲ့အားလုံးပြဿနာအားလုံးပြေလည်အောင်ဖြေရှင်းသွားနိုင်ပါလို့ကျွန်တော်ညွှန်လင်းပါတယ်အဲ့ဒါဆိုတော့မီဒီယာနဲ့အစိုးရကမှလည်းပြန်လည်ယုံကြည်မှုတွေရှိလာမှာပေါ့နော်ဆက်လက်ပြီးတော့ကျွန်တော်လက်တွေ့လုပ်ကိုင်ကြလည်းအများကြီးရှိပါတယ်ရှင်းရှင်းပါလို့ဒီကအများကြီးရောခင်ဗျာရှင်းရှင်းပါလို့ကျွန်တော်အများကြီးရှိပါတယ်ကျွန်တော်ဒီရရဲ့အခက်ခဲတွေကိုလည်းကျွန်တော်ဝယ်ပြီးကျွန်တော်အရင်ကလည်းရှိတာခင်ဗျာဒီမန္တန်ကြီးကရှင်းရှင်းဝေးလीဖို့ဒီလက်တော့ဆိုပြီးတော့ကျွန်တော်ဒီစာရင်းတောင်းစီကပဲပို့ဆောင်ပြီးတော့ကျွန်တော်တို့ပြုလုပ်ပေးပါတယ်ကျွန်တော်ဒီအာရာဘိုင်းအတွေ့အကြုံတုံးရရဲ့နောက်ဒီမီဒီယာရဲ့အဲ့ဒါဆွေးနွေးကြတာပေါ့ခင်ဗျာကျွန်တော်ဆက်ပြီးတော့လည်းအများကြီးလုပ်ဖို့အချိန်ရှိပါတယ်ကျွန်တော်တို့ဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်လုပ်ရှိပါတယ်ခင
်ဗျာဒါပေမဲ့လို့အခုလိုအလဲပန်းသတင်းတော့၃ဦးကိုတရားရုံးကအာမခံပေးလိုက်ရုံနဲ့တော့ပြဿနာတွေကပြင်းလဲသွားမှာမဟုတ်ဘူးလို့လည်းသတင်းသမားတွေကဝေဖန်ပြောဆိုကြပါတယ်တကယ်တော့သမ္မတကညွှန်ကြားထားသလိုသတင်းမီဒီယာကောင်စီဘက်ကကြားဝင်ကြီးတိုင်းဖြေရှင်းပေးဖို့ဆိုရင်တော့ရန်ကုန်တိုင်းဆိုရအဖွဲ့ဘက်ကတရားစွဲထားတဲ့အမှုကိုလုံးဝရုပ်သိမ်းပေးဖို့လိုတယ်လို့လည်းသတင်းစာဆရာဦးစီတူအောင်မြင့်ကသုံးသပ်ပါတယ
်သူပြောချက်ကသမ္မတရင်းကဒီချက်ထဲမှာမီဒီယာကောင်စီမှာဟိုကြားဝင်ပြီးတော့မှဖြေရှင်းခိုင်းမှုဆိုတော့ကြပါတယ်သူကမီဒီယာကောင်စီကိုတိုင်ဖို့ဆိုရင်အဲ့ဒီကြားရုံးမှာအမှုရှိမလို့လားရမယ်အခုသူကအာမခံပေးလိုက်တဲ့ဆိုလို့လည်းရုံးကအမှုကရှိနေပြီလားဖြစ်နေလဲရှိနေပြီလားဆိုတော့ဒီမီဒီယာကောင်စီရဲ့သူ့ရဲ့လုပ်ထုံးလုပ်ကြီးကသူ့ကိုပါပေးလို့မရဘူးသူကြတာတော့ဟိုတစ်ချိန်ချိန်မှာပေါ့နော်ဒီရုံးရုံးမှုနဲ့တော့ရုံးရုံးတစ်ခုခုမှာသူတို့ကဟိုအမှုကိုရုပ်သိမ်းပေးရမှာ
အလဲပန်းမီဒီယာသတင်းတော့၃ဦးဖမ်းဆီးအရေးယူထားတာနဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းအစိုးရနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီတို့တွေ့ဆုံခဲ့ကြအခြေတော့ကလည်းသတင်းမီဒီယာကောင်စီဘက်ကအမှုကိုအရေးယူသိမ်းပေးဖို့ပြောဆိုထားပေမဲ့လို့ရန်ကုန်တိုင်းအစိုးရဘက်ကတော့တရားဝင်တုံ့ပြန်မှုမရှိသေးပါဘူးတကယ်လို့အမှုကိုရန်ကုန်တိုင်းအစိုးရဘက်ကတရားဝင်မယုံသိမ်းပေးဘူးဆိုရင်တော့သတင်းမီဒီယာအဖွဲ့အစည်းတွေဘက်ကကြားဝင်ဖြေရှင်းပေးဖို့မလွယ်ကူနိုင်ဘူးလို့လည်းဦးစီတူအောင်မြင့်ကရှုမြင်ပါတယ
်အမှုကပေးပြန်တာပေးတယ်ဆိုတာကတရားရုံးရဲ့ဟိုလုံခြုံရေးကြီးတယ်လေဒါပေမဲ့ရန်ကုန်တိုင်းအစိုးရရဲ့လုံလုံပုံလုံကြီးကပြန်လဲမားနေပါဘူးလဲမားနေလို့လေသူ့ဟိုကနေပြီးတော့မှသမရရုံးကနေပြီးတော့ပြန်ပြီးတော့လောက်ကျင်လာပြန်ကြတဲ့ဥစ္စာတွေလက်ရတဲ့သဘောသွားဖြစ်နေတာလေ
အလဲပဲမီဒီယာမှာရေးသားခဲ့တဲ့အမြဲရှုံနေတဲ့73စီဆိုင်တွေပရေးငွေချီးသူဘသူမှမသိတဲ့ចောင်းကားတဲ့လူနေတဲ့ပြောက်ပြည်သူရှယ်ယာဆိုတဲ့သတင်းဆောင်မှရေးသားသူစောင်းမရှင်ကိုဖြိုးဝေခါကိုဖြိုးဝေဝေတာဝန်ခံအယ်ဒီတာကိုဒရီမင်းနဲ့အယ်ဒီတာချုပ်ကိုကျော်စောလေးတို့ကိုရန်ကုန်တိုင်းဆိုရဘကရာဇသက်ကြီးပုံမှန်905ခန့်ခွေတဲ့အမှုဖွင့်အရေးယူထားတာဖြစ်ပါတယ်။လာမယ့်ဒီဝေမာလာကိုရက်ဒီမှာတော့တာဝန်တရားရုံးမှဒီမှုကိုထပ်မံကြားတာဖို့ရှိနေပါတယ်ရှင်။
မဆုမောမင်းမြန်တင်ပြခဲ့တာပါ11 media ရဲ့ဒီသတင်းသမား3ကိုဒီသတင်းနှစ်ပတ်ကြာဖန်စီထင်းသိပြီးနောက်တရားရုံးကအာမခံပေးပြီးအခုလိုလှုပ်ပေးလိုက်တဲ့အချိန်မှာပဲသူတို့3ဦးကိုဆွဲဆိုရတဲ့အမှုကိုလုံးဝယူသိမ်းပေးဖို့ RSF ကနေစည်းမချသတင်းတော်များအဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြည်ရင်ကြောင်းလေးပေါ်ဆောင်နေခြင်းသတင်းသမားတွေရဲ့အခုဖြစ်ရဟာဆရာနာရှင်လေးလက်ထက်တုန်းကလိုပဲသတင်းတောက်တွေအပေါ်စူးစူးဝါးဝါကျူးလွန်တဲ့အဖြစ်တစ်ခုဖြစ် RSF အဖွဲ့ RSVC ပိတ်ဆိုင်ရာအကြီးအကဲဒန်နီယယ်ဘတ်စတက်ကဝေဖန်ပြောဆိုလိုက်ပြီး11သတင်းမီဒီယာသမားတွေအပေါ်တရားစွဲဆိုမှုကိုအငြင်းယုတ်သိမ်းပေးဖို့ကိုလည်းတောင်းဆိုပါတယ် ကမ္ဘာသတင်းမီဒီယာလှူလက်ခွင့်ဆိုင်ရာစံတက်မှတ်ချက်ညွှန်ကြားစင်းအရာကတော့သတင်းလှူလက်ခွင့်ချိုးဖောက်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံကိုနိုင်ငံပေါင်း180မှာ130နိုင်ငံအဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ။